ခုထာမာရောရှင်နေကြီးဥကိုနေလှုပ်ချက်မှုမှာလွတ်နေသေးတဲ့တနရရှိသူကိုနေပြီးတော့မှဖန်ဝရက်ထုတ်ရေးကိုပယ်ချလိုက်တဲ့အပေါ်သုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရှင်နေကြီးဥကိုနေကိုလှုပ်ချက်မှုမှာပါဝင်ပတ်သက်နေတဲ့လွတ်မြောက်နေစေတနရရှိသူဥအောင်ဝင်းခိုင်ကိုဖမ်းဆီးဖို့ဆောင်ရွက်ရမှာထာဝရရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တနရရှိသူဥအောင်ဝင်းခိုင်တို့ဟာတပ်မတော်ရာရှိဟောင်းအချင်းချင်းတွေဖြစ်နေတဲ့အတွက်ဖမ်းဆီးရမယ့်အရေးမှာအခက်အခဲကြုံနေတာဖြစ်နိုင်တယ်လို့ရှင်နေဥမင်းလွေဥကသုံးသပ်ပါတယ်။နေပြည်တော်မှာဖန်ဝရန်ထုတ်ခွင်ကိုပယ်ချလိုက်တဲ့အပေါ်ဥပဒေရှုထောင့်ကဖြစ်နိုင်ခြေချက်လက်တွေနဲ့ပတ်သက်ပြီးတော့လူခွေရင်ရှင်နေဦးမင်းလွင်ဦးကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်။တရားလွှတ်တော်ရှင်နေကြီးဦးကိုနီလုံးကြံတက်ဖြတ်မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိနေပြီးတော့ဖမ်းလို့မမိသေးတဲ့ဦးအောင်ဝင်းခိုင်ကိုသူ့ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်ဒေသမှာဖန်ဝရန်ထုတ်မင်းကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကတောက်ကြနေတော့ကပယ်ချခဲ့တဲ့ကိစ္စမှာမြန်မာနိုင်ငံဆိုင်ရာတရားဥပဒေလုံထုတ်လုံနည်းတွေမှာမာရွေမူလို့ဟောင်ကောင်ချီဆိုင်အာရှလူခွေအဖွဲ့ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးကပြောပါရယ်မြို့နယ်6ခုမှသာဖန်ဝရန်ထုတ်ပေးပြီးတော့ဦးအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာတော့ဖန်ဝရန်ပယ်ချလိုက်တဲ့အပေါ်ဝရမ်းမှာအစကတည်းကမပြည့်စုံတဲ့အကြောင်းရှင့်နေဦးမင်းလွင်ဦးကပြောပြပါရယ
်တရားရုံးကထုတ်ပြီးတဲ့ဝရမ်းမှာကမြန်မာနိုင်ငံတဝမ်မီဒီယာဒေတာတွေမဆိုဖန်စီနိုင်ပြီးဆိုတဲ့တိတိကျကျဖော်ပြထားတဲ့ဝရမ်းမျိုးဖြစ်တင်တာပေါ့လေအဲ့ဒီလိုမျိုးဆိုလို့ရှိရင်တော့အခုလိုမျိုးထပ်ပြီးတော့တင်ပြပြီးတော့တောင်းနေရမလို့ပေါ့အခုတော့အဲ့ဒီလိုမဖြစ်တဲ့အတွက်ဤမှုဆိုင်ရာပြင်ဆင်မှုလျှောက်လာတင်သွင်းပြီးတော့ပြင်ပေးဖို့အတွက်ပြောရတယ်လို့ကျွန်တော်ထင်ပါတယ
်ဖောင်းရဲမှာဒေါ်ပုံတာကေတာမိထီလာမင်္ဂလာတောင်စတဲ့6မြို့နေသားပါဝင်ပြီးတော့ဥအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာရှာဖွေဖမ်းဆီးဖို့ဝရမ်းကိုတော့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကပယ်ချခဲ့ပါတယ်ဝရန်ကမြည်သည့်နေရာဒေတာမှမဆိုဖန်ဆီးနိုင်တယ်လို့ဖော်ပြထားခြင်းမရှိတဲ့အတွက်တန်တရာရှိသူကိုဖန်ဆီးရမှာအခက်အခဲရှိတဲ့အပြင်နောက်တစ်ချက်ကတော့ဖန်ဆီးမဲ့တာဝန်ရှိသူတွေနဲ့တန်တရာရှိသူတို့ရဲ့တက်မတော်ရာရှိဟောင်းအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အတိတ်ကဆက်နွယ်နိုင်တဲ့ကိစ္စတွေကြောင့်လည်းဖန်ဆီးရမှာအခက်အခဲကြုံနေတာဖြစ်နိုင်တယ်လို့လည်းရှင်းတဲ့ဦးမင်းလွင်ဦးကပြောပါတယ်
။နောက်ပြီးတော့တခါဒီအဝင်းဆိုင်ကလည်းတက်မတော်အရာရှိဟောင်းဖြစ်တယ်။အခုတာဝန်ယူထားတယ်ဆုံးဖြတ်နိုင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လူတွေကလည်းကျမတို့ကပြောင်းလဲလာတဲ့လူတွေပဲဖြစ်တယ်ဆိုတော့ကဖမ်းဖို့ရန်အတွက်ဘလောက်ပဲအဆုံခွန်ဆိုင်လုပ်နေပြီအခက်အခဲအများကြီးကြုံနေရတယ်ဆိုရဲကြည်လင်မှုဖြစ်နေတယ်လို့ကျွန်တော်မျိုး
တရားလွှတ်တော်ရှင်နေကြီးဥကိုနီကိုလုံးကြံတက်ဖြတ်မှုမှာပတ်သက်နေတဲ့တန်တရားရှိသူဦးအောင်ဝင်းခိုင်ကိုရဇသက်ကြီးပုံမှန်300,000နဲ့အမှုဖွင့်ထားတာဖြစ်ပါတယ်သူကိုအကြမ်းဖက်ဥပဒေပုံမှန်နဲ့ရေးမယူဘဲနဲ့ရာဇသက်ကြီးပုံမှန်နဲ့ပဲရေးယူတဲ့အပေါ်ပြည်သူတွေကမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အပေါ်အယုံကြည်နေလာတဲ့အကြောင်းရှင်နေဦးမင်းလွင်ဦးကအခုလိုပြောပြပါဗျာ
။ဒီပြည်သူလူထုတွေအမြင်ကတော့ဒီတရားရေးဌာနရဲ့စီမံဆောင်ရွက်မှုပုံမှာပုံပြီးတော့တန်မြင်ဖြစ်တာပေါ့နော်။ဥပမာမန္တလေးမှာဆိုလို့ရှိရင်တနတ်တလဲမှမမိဘဲနဲ့အကြမ်းဖက်မှုဥပဒေနဲ့ဆွဲပြီးတော့တောင်းတဲ့နှိရှေချလိုက်တဲ့အမှုတွေရှိတယ်။ဘာလဲနဲ့မှဟိုမရှိဘူး။စာရွက်တောင်းမှမရှိဘူး။အဲ့ဒီဥစားတွေကိုဖမ်းပြီးတော့အကြမ်းဖက်မှုနေနေအုပ်ကြီးတွေနဲ့ဆွဲပြီးတော့ထောင်ချလိုက်တယ်။ဒီမှုကြတော့တနတ်တွေလည်းမိတယ်။သက်ပြေကန်ထောက်ထားတွေလည်းတော်တော်များများပြည်သူတွေကနေပြီးတော့ရှာဖွေဖမ်းပြီးပေးတဲ့အတွက်ဖမ်းဆီးမိတယ်။ဒါကူတော်မှအဲ့ဒီလိုမျိုးအကြမ်းဖက်မှုဥပဒေနဲ့အေးမိယူတာကတော့ဒီကျွန်တော်တို့အစိုးရဘက်ရဲ့အာဏာချက်လည်းပါတယ်။တရားရေးဌာနရဲ့အာဏာချက်လည်းပါတယ်။ဥပဒေဌာနရဲ့အမှုဆွဲဆောင်ကြည်ရဘူးချုပ်ရမှုကြောင့်လည်းပါတယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ
်။တရားလွှတ်တော်ရှင်နေကြီးဦးကိုနီဟာဇန်နဝါရီလ29ရက်နေ့တုန်းကရန်ကုန်လေစိတ်လူမြင်ကွင်းမှာလှုပ်ကြံတက်ပြတ်ခံခဲ့ရတာဖြစ်ပြီးတော့တန်တရာရှိသူလွတ်မြောက်နေစေဦးအောင်ဝင်းခိုင်ကတော့ဇန်နဝါရီလ30ရက်နေ့ကစပြီးထွက်ပြေးတိမ်းရှောင်နေတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့တန်တရာရှိသူတွေကတော့လာမယ့်မေလ26ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာထပ်မံကြုံထုတ်စစ်ဆေးမှာဖြစ်ပါတယ်ရှင်။